ယာယီမှတ်ပုံတင်ကတ်ဝိုက်ကတ်ကင်ဆောင်သူများမဲပေးခွင့်နဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်ကဆုံးဖြတ်လိုက်ချိန်မှာပါတီအများစုအနေနဲ့ကတော့လက်မခံကြပါဘူး NLD ပါတီပြောရေးဆိုခွင့်ရှိသူဦးညံဝင်းကတော့တည်ဆဲဥပဒေတွေမှာဝိုက်ကတ်ကိုမဲပေးခွင့်သဘောမျိုးပါနေတာကြောင့်အခုပြဿနာပေါ်ပေါက်လာတာလို့ဆိုပါတယ
်ကျွန်တော်ကတန်းငွဲ့နေမယ့်အစားကျွန်တော်ဖွဲ့စည်းပုံစံဥပဒေပြင်ဆင်ရေးကိုဟိုအဲ့ဒီလိုင်းကိုတက်တဲ့နယ်လို့ကျွန်တော်ယူဆသူနောက်ဆက်တွဲလိုက်တဲ့ဥပဒေတွေကဖွဲ့စည်းပုံမှာပြင်လိုက်လို့ရှိရင်နော်အဲ့ဒီဟာအတိုင်းကျန်တဲ့ဥပဒေတွေလည်းလိုက်ရနောက်ဘာလို့လဲဆို against the constitution မရှိရဘူ
းဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီအနေနဲ့ပြင်ညာချက်ထုတ်ပြန်ဖို့မရှိပေမဲ့ဝိုက်ကတ်ကိစ္စကိုကန့်ကွက်တဲ့အမတ်တွေထဲမှာ NLD ပါတီအမတ်တွေပါဝင်တာကြောင့်ဒါဟာပါတီရဲ့သဘောထားဖြစ်တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတန်းသာစီလုံးညီညွတ်ရေးပါတီတဆညခေါင်းဆောင်တူဖြစ်တဲ့ဥဟန်ရွှေပြောတာကတော့
ကျွန်တော်တို့ပါတီရဲ့ဆန္ဒကတော့ဒီဝိုက်ကတ်နဲ့ပတ်သက်လို့ဟာဒီပုဂ္ဂိုလ်တွေကိုလည်းပဲကျွန်တော်တို့နိုင်ငံသားအခွင့်အရေးမျိုးပေးရှင်နေဆိုရင်1982ခုနှစ်ဥရေရနိုင်ငံသားဖြစ်အောင်လုပ်ပါ။အဲ့ဒီအရာဆိုရင်တော့တင်လို့မလို့ထင်ပါတယ်ဒီတိုင်းပြီးတဲ့အနေအထားဆိုရင်တော့ကျွန်တော်တို့ကမတင်တော့ဘူးလို့ထင်ပါတယ
်ဟုတ်ကဲ့
အဲ့ဒါကျွန်တော်တို့ဝိုက်ကတ်နဲ့ပတ်သက်တဲ့ကျွန်တော်တို့ပါတီရဲ့သဘောထားပါပဲ
ဥဟန်ရွှေကဝိုက်ကတ်ကင်ဆောင်သူတွေမဲပေးခွင့်ရရှိတာကြောင့်ရွေးကောက်ပွဲတွေမှာလည်းပြဿနာရှိတယ်လို့ဆိုပါတယ
်2010ရွေးကောက်ပွဲမှာဒီနိုင်ငံရေးပါတီတစ်ခုကနေပြီးတော့ဒါကိုကောင်းကောင်းအသုံးချသွားတဲ့ဟာကိုကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မလို့ဒီနိုင်ငံတော်အနေနဲ့ကဒီဝိုက်ကတ်ဆိုတာကိုအစောကကျွန်တော်တင်ပြတယ်လို့ပေါ့လေနိုင်ငံသားပြုတ်ွင့်ရတဲ့ဟာမျိုးဖြစ်အောင်ဥပဒေရလုတ်လိုက်ပါအဲလုတ်လိုက်ပြီးလို့ရှိရင်တော့အဲ့ဒီပုံကိုယ်ကြီးနိုင်ငံသားဖြစ်တဲ့အတွက်မဲပေးကြဖို့ပေါ့
ဥဟန်ရွှေပြောပြသွားတာပါကြန့်ခိုင်ဖွံ့ဖြိုးရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဇော်မြင့်ဖေကတော့နိုင်ငံတော်သမ္မတကြီးဟာနိုင်ငံသားတွေကိုနိုင်ငံသားအခွင့်အရေးမဆုံးရှုံးစေခြင်းနဲ့အတွက်ကြောင့်အခုလိုဆုံးဖြတ်တာဖြစ်နိုင်တယ်လို့သူ့အမြင်ကိုပြောပါတယ်
အဲ့ဒါကအချိန်မနှောင်းငင်မြန်မြန်လုပ်နိုင်လို့ရှင်အဲတင်းမြတ်ပါတယ်ဒါဖြစ်ရင်နိုင်ငံရေးအင်အားစုတွေတဲမှာလည်းပဲဒါတွေကိုပြောဆိုနေရင်ねเนาะဟိုဖြစ်တာနိုင်ငံတော်သမ္မတကြီးဘက်ကတော့နိုင်ငံတော်သမ္မတကြီးကနိုင်ငံသားအခွင့်အရေးကိုသူကမဆုံးရှုံးခြင်းနဲ့ဇေခြင်းနဲ့သဘောနဲ့အနေနဲ့အဲသူကဒီစာကိုတော့သူကသူ့ရဲ့သဘောထားပြီးလိုက်တယ်လို့ပဲအဲကိုယ်အနေနဲ့ယူဆပါတယ
်ဥစုံမြင့်ဖေပြောပြသွားတာပါတစ်ဆက်တည်းအမျိုးသားဒီမိုကရေစီသစ်ပါတီကဥသိမ်းညွန့်ပြောတာကတော့
ဥပဒေကြောင်တစ်ခုတည်းနဲ့ကိုကြည့်ရင်ဒီယာယီသက်တည်ကလက်မှတ်ကိုနောက်နိုင်ငံသားဖြစ်ရအလားအလာရှိတယ်ဆိုပြီးခွင့်ပြုခြင်းဟာနောက်ဥပဒေနဲ့ကွဲလွဲနေတယ်လို့နောက်ကျွန်တော်တို့ပါတီအနေနဲ့ရောကျွန်တော်အနေနဲ့ရောယူဆတာဒါအချက်တစ်ချက်ပေါ့နောက်ဒုတိယကတော့ဟိုနေ့ကပြည်ထောင်စုလွှတ်တော်မှာရခိုင်တိုင်းဒေသလွှတ်တော်ကိုယ်စားလှယ်များရဲ့ဒီဆွေးနွေးချက်တို့ရဲ့ဆွေးနွေးကူပိုင်ချက်ကကျွန်တော်တို့အလေးနဲ့စဉ်းစား
ဒါပေမဲ့ပြည်တော်စုလွှတ်တော်မှာမဲခွဲရမှာတော့ထောက်ခံမဲအများစုရရှိသွားတာကြောင့်ဒီအဆိုအတီးဖြစ်ခဲ့တာပါဥသိညွန့်ကအခုလိုပြောပြပါတယ
်ဆိုပေါ်မှာမူတည်ပြီးမဲခွဲတာကိုဆိုင်ရပေါ်မှာပေးထားတဲ့ဥပဒေရကော်မတီရဲ့အဆိုကယာယီသက်တင်ကလက်မှတ်ခိုင်တဲ့ဟာကိုလက်မခံဘူးတော့နှုတ်နဲ့ပြောတဲ့အခါကျတော့ယာယီသက်တင်ကလက်မှတ်ခိုင်တာကိုလက်ခံတယ်လို့ပြောလိုက်တယ်တော့အဲ့ဒါကြောင့်အဲ့ဒီနေ့ကဥပဥပဒေရကော်မတီရဲ့ခြေသားတင်ပြချက်နဲ့နှုတ်နဲ့တင်ပြချက်တည်းဟာရှင်းအောင်မကြီးဖြစ်နေတဲ့အတွက်ကတော့အဲ့ဒီမဲပြရတဲ့အခါမှာရှင်းရှင်းလင်းလင်းမရှိတာဟိုကိုပြဿနာပြရပါလား
။ဦးသိန်းညွန့်ပြောပြသွားတာပါ။ဒီဥပဒေကိုပြင်ဆင်နိုင်မှုအတွက်ပါတီတွေအနေနဲ့လွှတ်တော်အတွင်းမှာပဲပြင်ဆင်နိုင်ရေးနည်းလမ်းကိုဆောင်ရွက်နေတယ်လို့ပြောပါတယ်။ဒါ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတင်ပြပြီးအဆုံးဖြတ်ခံယူဖို့လည်းဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ။